ရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့အချိန်ကစလို့ယူကရိန်းမှာအိုးအိမ်စွန့်ကထွက်ပြေးရသူပြည်တွင်းစစ်ပီးဒုက္ခသည်9,100,000ကျော်ရှိသွားပြီဖြစ်သောကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကအစီရင်ခံစာထုတ်ပြန်ပါတယ်စစ်ပွဲကြောင့်ပြည်သူတွေအိုးအိမ်ဆက်လက်စွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအထောက်အကူတွေအများအပြားလိုအပ်နေဆဲဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မတ်လ24ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူခဲ့တဲ့စစ်တမ်းအရထွက်ပြေးရတဲ့အိမ်နောက်စုတွေထဲမှာ90ရာခိုင်နှုန်းကျော်ဟာကလေးရှိတဲ့မိသားစုတွေဖြစ်ပြီးတက်ကြီးရွယ်အိုတွေရှိတဲ့မိသားစုတွေက59ရာခိုင်နှုန်းနာတာရှိယောဂခံစားနေရသူတွေရှိတဲ့မိသားစုတွေက30ရာနှုန်းရှိတယ်လို့လည်းအစီအခံသားမှာဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုထောက်ပံ့နိုင်ဖို့နဲ့အရသားတွေကိုလုံခြုံစွာကယ်ထုတ်နိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေအလင်းအမြန်ဖွင့်ပေးဖို့လိုတယ်လို့လည်း IOM အကြီးအကဲကပြောဆိုခဲ့ပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဟာမိသားစုဝင်ငွေတွေစာစင်းနေကြပြီးအဲ့ဒီအထက်က3ပုံ2ပုံဟာပြီးခဲ့တဲ့လတွေကဝင်ငွေလုံးဝမရှိခဲ့ဘူးလို့ပြောဆိုကြပါတယ်။